အမေရိကန်ပြည်ထောင်စုရဲ့42ယောက်မြောက်သမ္မတ George H.W. Bush ဟာမနေ့ညနေပိုင်းတုန်းကတက္ကဆက်ပြည်နယ် Houston မြို့နေအိမ်မှာကွယ်လွန်သွားပြီဖြစ်ပါတယ်။ကွယ်လွန်ချိန်မှာတော့အသက်64နှစ်အရွယ်ရှိပြီဖြစ်တဲ့သမ္မတဟောင်း Bush ဟာနှစ်ပေါင်း60ကျော်ကြာတိုင်းပြည်အတွက်အမှုထမ်းခဲ့သူတဦးအဖြစ်နဲ့လည်းအများကလေးစားခံရသူတဦးလည်းဖြစ်ပါတယ်။ကွယ်လွန်သူသမ္မတဟောင်း Bush ရဲ့ဘဝအကြောင်းတစ်စီတစ်ဆောင်းကိုတော့ကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်။
I, George Herbert Walker Bush, do solemnly swear.
I, George Herbert Walker Bush, do solemnly swear.
American ပြည်သူရဲ့42ယောက်မြောက်သမ္မတဖြစ်1989ခုနှစ်ဇန်နဝါရီလမှာသမ္မတ George H.W. Bush ကျန်းသစ္စာကျင်းစုတာဝန်ယူခဲ့တာပါ။လွတ်လပ်မှုတွေကဘာကြီးမှာတကြောပြန်မွေးဖွားဖို့ကျန်းသစ္စာကျင်းစုပွဲမိန်ကွန်းမှာတနေ့ပြန်ချပြောကြားခဲ့သူသမ္မတ Bush ဟာသူတာဝန်ယူပြီးမကြာခင်1989ခုနှစ်နိုဝင်ဘာလထဲမှာပဲဂျာမနီနိုင်ငံကိုပိုင်းခြားထားတဲ့ဘာလင်တိုင်းပြိုလဲတဲ့အဖြစ်နဲ့လဲကြုံခဲ့ရပါတယ်။မရှိမနှောင်းဆိုသလိုအဲ့ဒီချိန်တုန်းကဆိုဗီယက်ပြည်ထောင်စုရဲ့ခေါင်းဆောင်မီခိုင်ကိုဗာချိုနဲ့လည်းတွေ့ဆုံခဲ့ပြီးမော်တာနိုင်ငံကထိပ်သီးဆွေးနွေးပွဲရလဲ1992ခုနှစ်မဟာဗျူဟာမြောက်လက်နက်လျှော့ချရေးသဘောတူညီချက်အတွက်အရေးကြီးတဲ့ခြေလှမ်းတစ်ခုဖြစ်နေလဲအတိအမှတ်ပြုခံခဲ့ရပါတယ်။
Not long ago, some believed that the weight of history condemned our two great countries.
ဒီကြခန္ဓာလာတဲ့ကျွန်တော်နိုင်ငံနဲ့ကျွန်တော်ပြည်သူတွေဟာသာဝရရံပတ်တွေအဖြစ်သမိုင်းကျင်းသာတည်နေခဲ့တယ်လို့မကြသေးခင်အချိန်ထိတချို့ကယုံကြည်ထားခဲ့ကြပါတယ်။အခုချိန်မှာတော့ခမည်းနဲ့ကျွန်တော်ရာဇဝင်ကိုစိန်ခေါ်ကြမယ်အချိန်ရောက်ပါပြီ။
အိမ်ပြော်မှာလင်းနေချသမရတတန်တာဝန်ယူနေချိန်မှာပဲပနမခေါင်းဆောင်မူရီယာစာမညွေနော်ရီရီကားကိုယာလူကဖက်ရှားတဲ့စစ်စင်ရေးကိုဆင်နွှဲခဲ့တယ်လို့အရှိလေပိုင်းဒေတာကရင်းနှံပေါ်ကျော်သွားတဲ့ကိုဝေးနိုင်ငံကိုသိမ်းပိုက်ဖို့ကြိုးစားတဲ့အီရတ်အာနာရှင်ဆာဒမ်ဟူစိန်ရဲ့တပ်တွေကိုလည်းမောင်းထုတ်ခဲ့တာပါ
And tonight America and the world have kept their word
ဒီညမှာအမေရိကန်နဲ့ကမ္ဘာကြီးကကတိပေးထားတဲ့အတိုင်းဖြစ်လာခဲ့ပါပြီ
တကယ်တော့ကွယ်လွန်သူသမ္မတဘုရားအိမ်ပြည်တော်မှာတာဝန်မယူခင်ကတည်းကတိုင်းပြည်တာဝန်တွေကိုအစဉ်တစိုက်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။1942ခုနှစ်အသက်18နှစ်ပြည့်တဲ့အချိန်မှာပဲရစ်တက်ထဲဝင်ခဲ့ပြီးနောက်တစ်နှစ်အကြာရစ်တက်မှာအသက်အငယ်ဆုံးလေယာဉ်မှူးလည်းဖြစ်လာခဲ့တာပါ။တိုက်လေယာဉ်မှူးအဖြစ်ဒုတိယကမ္ဘာစစ်အတွင်းဖက်စစ်ဂျပန်နေပေါ်အကြီးဆုံးအောင်မြင်မှုတစ်ခုဖြစ်ခဲ့တဲ့ဖိလစ်ပိုင်ပင်လယ်ပြင်ကလေကြောင်းတပ်ပွဲမှာလည်းဆင်နွှဲခဲ့ပါတယ်။1945ခုနှစ်မှာဘာဘရာ PS နဲ့လက်ထပ်ခဲ့ပြီးစတင်မာလာထဲမှာပဲရေတက်ကအနားယူခဲ့တာပါ1948ခုနှစ်မှာရေတက်သူကဘွေးရခဲ့ပြီးတဲ့နောက်မိသားစုနေထိုင်ရာတက္ကဆက်ပြည်နယ်ကရေနံလုပ်ငန်းမှာအလုပ်လုပ်ခဲ့ပါတယ်1962ခုနှစ်မှာ Harris K Republican Committee ဥက္ကဋ္ဌဖြစ်လာပြီးနှစ်နှစ်ကြာမှထက်လွတ်တော်အမတ်ဖြစ်နေရှင်ပြိုင်ခဲ့ပေမဲ့အောင်မြင်မှုတော့မရခဲ့ပါဘူးသမ္မတ Richard Nixon လက်ထက်1982ခုနှစ်မှာတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဖြစ်နေလဲတာဝန်ယူခဲ့ဘူးသလိုသမ္မတ Gerald Ford လက်ထက်1984ခုနှစ်မှာတော့တရုတ်နိုင်ငံမှာအမေရိကန်ဆက်ဆံရေးယုံအကြီးအကဲဖြစ်နေလဲတာဝန်ယူခဲ့ပါတယ်။1986ခုနှစ်မှာတော့အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA အကြီးအကဲဖြစ်လာခဲ့ပြီး1989ခုနှစ်မှာသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မှုကြီးညာခဲ့ပေမဲ့ Republican Party ရဲ့ကိုယ်စားလှယ်အဖြစ်အရွေးမခံခဲ့ရတဲ့အတွက်1980ပြည့်မှာ Ronald Reagan နဲ့အတူဒုသမ္မတလောင်းအဖြစ်ပူးတွဲရှင်ပြန်ရမှာအနိုင်ရခဲ့ပါတယ်။1989ခုနှစ်မှာ42ယောက်မြောက်သမ္မတဖြစ်လာခဲ့ပြီးနောက်တစ်ချိန်ပြန်လည်ရွေးကံမှုရှင်ပြန်ခဲ့ပေမဲ့လည်း Bill Clinton ကိုရှုံးနိမ့်ခဲ့ရတာပါ။ Virginia ပြည်နယ်သမ္မတရေးရာလေးလာရေးဌာနညွှန်ကြားရေးမှူး Barbara Perry ကတော့ကွယ်လွန်သူသမ္မတ Hon Bush ပေါ်ချစ်ခင်လေးစားမှုတွေဟာတိုက်တာလို့မရတဲ့အကြောင်းပြောပါတယ်။
You'll see a great outpouring of love and affection and respect, and people will look back at his presidency with great fondness and respect.
Chicken leza mu re ji je pya ta da twi ya ba le me. Tu ye let the ma ji ma de a jin da de ya ne leza mu re ko le lu re ka pyan pi lo tri ya ja ba le me. Tu ga dutiya ka ba si ko jong ke bu re naw song tamara ne de ke sit pyan te ye kaung te ya phit ne le a mat ya ni ja ma ba.
2012ခုနှစ်မှာတော့သမ္မတဟောင်းဘုရှာအဲ့ဒီချိန်တုန်းကသမ္မတဘရက်ဥပါမကချင်းမြင့်တဲ့အမေရိကန်မှာအရသားတွေကိုသမ္မတကပေးရတဲ့အမြင့်ဆုံးဂုဏ်သုဆောင်စုကိုရရှိခဲ့ပါတယ်။သမ္မတဟောင်းကွယ်လွန်သွားတဲ့အတွက်သမ္မတဒေါ်နယ်ထရန့်သာမကသမ္မတဟောင်းကလင်တန်နဲ့ဥပါမတို့ကလည်းဝန်ထမ်းကြောင့်ပြောကြားခဲ့ကြသလိုတိုင်းပြည်အတွက်မဆုတ်မနစ်တာဝန်ထမ်းဆောင်ခဲ့သူတူဖြစ်နေလဲချီးကျူးပြောဆိုခဲ့ကြပါတယ်ခင်ဗျာ။